ဒီတစ်ပတ်မှာတော့အကျဉ်းဇံတွေနဲ့ဆိုင်တဲ့အနုပညာဖန်တီးမှုအကြောင်းကိုနားဆင်ရမှာပါမြန်မာပြည်ကအကျဉ်းကျခံနေရသူတွေရဲ့နေ့စဉ်ဘဝတွေကိုတရုတ်ဖော်တဲ့အနုပညာတင်ဆက်မှုတချို့နိုင်ငံတကာမှာရှိနေကြပါပြီဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်ကအနုပညာရှင်တချို့ကိုမေးမြန်းပြီးတော့တင်ဆက်ထားတာပါရှင်
မြန်မာပြည်ကအကျဉ်းထောင်တွေဟာအကျဉ်းသားတွေရဲ့အခွင့်အရေးတွေအများအပြားအချိုးဖောက်ခံရတဲ့နေရာဆိုပြီးတော့ကမ္ဘာမှာနာမည်ကြီးပါတယ်မြန်မာပြည်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေဟာလည်းထောင်နဲ့ချီပြီးတော့ရှိနေတယ်ဆိုတဲ့ကိစ္စကလည်းနိုင်ငံတကာကနေစိတ်ဝင်စားနေတဲ့အချက်တစ်ခုပါပဲမြန်မာအကျဉ်းသားတွေရဲ့ဘဝကဘယ်လိုလဲဆိုတာကိုနိုင်ငံတကာတွေမကမြန်မာပြည်ရင်းကလူတွေကပါစိတ်ဝင်စားရှိနေတာပါပြည်ပရောက်မြန်မာအမှုပညာရှင်တွေထဲမှာတော့ဗြိတိန်ခြေစိုက်ပကြီထိန်လင်းနဲ့အမေရိကန်ပြည်ထောင်စုခြေစိုက်ပကြီချောဤသိန်းတို့ကမြန်မာနိုင်ငံရဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးမကြာခဏဆိုသလိုနိုင်ငံတကာမှာတင်ဆက်နေကြတဲ့သူတွေပါအကျဉ်းထောင်တွေတွင်အကျဉ်းသားတွေဘယ်လိုနေထိုင်ကြရလဲဘယ်လိုညှဉ်းပန်းနှိပ်စက်မှုတွေကြုံတွေ့နေရသလဲဆိုတာကိုအကျဉ်းသားအဆောင်ရောင်တွေဝတ်ဆင်ပြီးတော့ performance art ဆိုတဲ့ပကြီသမားကိုယ်တိုင်တရုတ်ဆောင်ပြတဲ့အမှုပညာတရအနေနဲ့တင်ဆက်နေကြတာပါဘာကြောင့်မို့ဒီလိုအကျဉ်းသားတွေရဲ့ဘဝကိုအမှုပညာတင်ဆက်မှုတစ်ခုအနေနဲ့လုပ်နေကြရတာပါလဲပကြီချောဤသိန်းရဲ့ယူဆကိုနားဆင်ကြည့်အောင်ပါ
အမှုပညာတစ်ခုမြောက်ဖို့ကအလှပေါ့နော်အဲ့ဒါရှိရမယ်ပေါ့နောက်တစ်ခုကရတ္တပေါ့နော်အဲ့တော့ကျမအတွက်ကဒီအကျဉ်းသားတွေရဲ့ထောင်ထဲရဘဝပေါ့နော်သူတို့နေ့စဉ်ကြုံတွေ့နေရတဲ့အခက်အခဲတွေနောက်ပြီးတော့ဒီအာဏာပိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုသူတို့ကနေပြီးတော့နေ့စဉ်ပေါ့နော်စက္ကန့်နဲ့အမြတ်ကြံ့ကြံ့ခံပြီးတော့သူတို့တွေရင်ဆိုင်နေတဲ့ဟာကိုကျမကတော့အလှတစ်ခုလို့မြင်တယ်ပေါ့နော်နောက်တစ်ခုကပါလဲဆိုရတ္တလို့ရတ္တမြောင်အမှုပညာလို့ပြောရဆိုရင်ဒီသူတို့ရင်ဆိုင်ရခက်ခဲကြံ့ကြံ့မှုဆိုရတ္တပေါ့နော်အဲ့ဒါလေကျမကရတ္တတစုံတရာမကဘူးပေးတဲ့အတွက်ကြောင့်မျိုးကျမကသူတို့ရဲ့နေထိုင်မှုပုံစံကိုကျမအမှုပညာမြောက်တယ်လို့ကျမမြင်တယ်နောက်တစ်ခုကပါလဲဆိုတော့အမှုပညာတစ်ခုဖြစ်ဖို့ဆိုတာကအမှုပညာရှင်ဖန်တီးချင်လာအောင်ပေါ့နော်လှုပ်ဆော်ပေးတဲ့အခြေအနေတခုဒါမှမဟုတ်အကြောင်းအရာတခုရှိရတာဦးအဲ့တော့သူတို့အခုကြုံတွေ့နေရတဲ့အခက်အခဲတွေသူတို့ရင်ဆိုင်နေရတဲ့ဟာတွေကကျမအမှုပညာဖန်တီးချင်အောင်လှုပ်ဆော်ပေးတဲ့အကြောင်းအရာတခုဖြစ်နေတယ်ပေါ့နော်စကားမပြောနိုင်တဲ့လူတွေရဲ့ကိုစားကိုကနေပြီးတော့စကားပြောပေးတဲ့သဘောပါပဲ
တကယ်တော့မတ်ချောဤသိန်းတို့တင်ဆက်နေကြတဲ့အကျဉ်းသားနဲ့ဆိုင်တဲ့အမှုပညာဖန်တီးမှုဆိုတာကမြန်မာပြည်အကျဉ်းထောင်တွေမှာအကျဉ်းသားတွေနေ့စဉ်ကြုံတွေ့နေရတဲ့ပုံမှန်ဘဝပါပဲအကျဉ်းသားတွေကြုံတွေ့နေရတဲ့ပုံစံတိုင်းနေထိုင်ပြလိုက်တာနဲ့အမှုပညာတင်ဆက်မှုတစ်ခုဖြစ်ရောလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးဆွေဆောင်ရအမှုပညာရှင်တူဖြစ်တဲ့ Academy Director ဝင်းဖေရဲ့သုံးသပ်ချက်ကိုကြည့်အောင်ပါအ
မှုပညာတိုင်းမှာအကြမ်းမြင်အဖြစ်နှမျိုးနှစားရှိပါတယ်တစ်ခုကတော့သယုံပန်သယုတ်ဒူဝါဒလို့ခေါ်ပါတယ်ဒီသဘာဝမှာအရှိအတိုင်းပေါ်ပြနိုင်တာတင်ပြနိုင်တာဒါသယုတ်မှန်ဝါရသယုတ်ဒူဝါရလို့ခေါ်ပါတယ်။နောက်တစ်ပိုင်းကတော့ဒီလူရဲ့စဉ်စားတွေးခေါ်မှုတွေတို့ခံစားချက်ကိုတင်စားပြီးပြတာတို့အဲ့ဒါကသယုတ်ဒူသယုတ်မှန်မဟုတ်ဘဲနဲ့တွေးဆတဲ့ကိစ္စတို့မှန်းဆတဲ့ကိစ္စတို့အဲ့ဒါတွေပါလာတဲ့အစိတ်ပိုင်းရှိတယ်။အခုခင်ဗျားပြောတဲ့လူရပေါ့လေထောင်ထဲကနေပြီးတော့ဘယ်လိုထိုင်ရတယ်ဘယ်လိုထားရတယ်ဘယ်လိုနေရတယ်ဆိုတာမျိုးတွေကိုအဲ့ဒီအတိုင်းဒီပိဋကလူတို့ကြားမှာချပြရတယ်ဆိုတာဘာနဲ့တူမလဲလို့ဆိုတော့သယုတ်တူဝါရသယုတ်မှန်ဝါရနဲ့အမှုပညာကိုတင်ပြတယ်ဆိုတဲ့အကျုံးဝင်မှုထဲမှာရောက်ပါတယ်ဒါပေမဲ့ဘယ်လိုပြတာလဲဘယ်လိုတင်ပြတာလဲဘယ်လိုလုပ်တာလဲဆိုတာပေါ်မှာမူတည်ပြီးတော့အမှုပညာဘယ်အဆင့်ထိမြောက်တယ်မမြောက်ဘူးဆိုတာဖြစ်ပါလိမ့်မယ်ပိဋကဘလောက်နားလေတယ်ပိဋကကြိုက်ဤမကြိုက်ဤဒါတွေကတော့အဲ့ဒီပေါ်မှာကွာသွားပါလိမ့်မယ်လို့ပြောလိုပါတယ်
အမှုပညာနဲ့ပတ်သက်ပြီးတော့အိဗယ်ဖွင့်ဆိုမှုတွေကလည်းခေတ်ကာလအလိုက်အမျိုးမျိုးရှိနေတာပါအများပြည်သက်အတွက်စိတ်ဝင်စားစရာဖြစ်စေမယ့်အရာခံစားချက်အတိတရားတစ်စုံတရားရစေမယ့်အရာကိုဖန်တီးပြနိုင်တာဟာလည်းအမှုပညာတရားဖြစ်တယ်လို့အိဗယ်ဖွင့်ဆိုတာတွေလည်းရှိပါတယ်အခုလဲလူတွေမမြင်နိုင်တဲ့အကျဉ်းထောင်တွေကမြမအကျဉ်းသားတွေရဲ့ဘဝကိုအများမြင်နိုင်အောင်တရုတ်ပြတင်ဆက်လိုက်တာကပဲအမှုပညာဖန်တီးမှုတရားအနေနဲ့ရှိနေပါပြီဆရာဝင်းဖေရဲ့သဘောထားကရောဘလို့ရှိပါသလဲ
အမှုပညာဆိုတာရေဝူရအဖြစ်တော့ဖြောပြေမှုလို့ပြောတယ်ဒီဘက်ခစ်သစ်ဒီအတိဘယ်ဖွဲ့မှုတွေကအဲ့လိုမဟုတ်ဘူးဖြောပြေမှုသက်သက်တယ်မဟုတ်ဘဲနဲ့နှစ်သက်မှုသက်သက်တယ်မဟုတ်ဘဲနဲ့အမျိုးမျိုးဖြစ်လာပါတယ်ခုနကတော့အကျဉ်းသားတွေနဲ့ပြောရမယ်ဆိုရင်အကျဉ်းသားတွေဟာဘယ်လို အကျဉ်းကြပြီးတော့နေရမယ်ဆိုတာလူတိုင်းကခမန်းကြီးရတော့သူတို့ဟာလောလောလတ်လတ်မနေရဘူးဆိုတာပဲသိတယ်အသေးစိတ်ကိုမသိဘူးအဲ့တော့ခုနတုန်းကလူအမှုပညာသေးတွေကသူတို့ကအသေးစိတ်ကပဲလို့လက်ထိတ်ဆိုတာပဲလို့ခြေထိတ်ဆိုတာပဲလို့ဒီပုံစံထိုင်နေဆိုတော့ဘယ်လိုထိုင်ရတာအဲ့လိုထရဲဆိုရင်လည်းဘယ်လိုထရတာခေါင်းဘယ်လိုထရတယ်လက်လည်းဘယ်လိုထရတယ်ဆိုတော့အသေးစိတ်တွေကိုပြမှုပါလေဒါပြသင်ပြအပ်တဲ့ကိစ္စပဲအမှုပညာလည်းမြောက်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ
်အစိုးရအာဏာပိုင်တွေနဲ့နိုင်ငံရေးအရာယူဆသဘောထားချင်းမတူညီတာနဲ့အဖမ်းဆီးခံထောင်သွင်းချင်းချခံရတဲ့သူတွေကိုနိုင်ငံရေးအကျဉ်းသားတွေလို့သတ်မှတ်ကြပါတယ်မြန်မာပြည်ကနိုင်ငံရေးအကျဉ်းသားတွေရဲ့ဘဝကဘယ်လိုလဲဆိုတာကိုသတင်းသမားတွေနဲ့မကဘဲအမှုပညာရှင်တွေကပါအခုလိုမျိုးဖန်တီးတင်ဆက်လာတာတွေကြောင့်လဲမြန်မာနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံတကာကစာနာနားလည်ပေးနိုင်မှုတွေအကူအညီပေးလိုမှုတွေပို့ပြီးတော့များလာနေတယ်လို့ပြောရမှာပါခင်ဗျာဆရာဝင်းဖေနဲ့မတ်ချောဤသိန်းတို့ကိုကျေးဇူးတင်ပါတယ်
ကိုကျော်နှင်တင်ဆက်တဲ့အမှုပညာမှုကောင်းငင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်